ီပြီးခဲ့တဲ့ရက်ပိုင်းမှာဗုဒ္ဓနေ့ကဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအတည်ပြုရေးအတွက်စန္ဒခံယူပွဲကျင်းပပြုလုပ်တဲ့အခါမှာချောချောမုံမင်းနဲ့ရှိစေဖို့ဆိုပြီးတော့စေအစိုးရကဥပဒေထုတ်လိုက်ပါတယ်ဒီဥပဒေထဲမှာဒီစန္ဒခံယူပွဲကိုပြက်ပြားအောင်ဟောပြောလို့ရှိရင်စာရွက်စာတမ်းတွေကမ်းလှမ်းမယ်ဆိုရင်ပို့စာတွေပါထုတ်မယ်ဆိုလို့ရှိရင်ထောင်ဒဏ်တွေချမယ်အဲ့ဒါကြံ့ငွေတသိန်းလောက်ကိုဒဏ်ငွေဖြစ်နဲ့ချမယ်ဒါမှမဟုတ်လို့ရှင်လဲထောင်ဒဏ်ရောငွေဒဏ်ရောချမယ်စသဖြင့်ပြင်ညာလိုက်ပါတယ်ဒီလိုဥပဒေတွေစည်းကမ်းတွေထုတ်လိုက်ပြီးတော့တင်းကျလိုက်တဲ့အတွက်ကြောင့်ဒီစန္ဒခံယူပွဲလုံးမဲ့ကိစ္စနဲ့ပတ်သက်ပြီးဒီမူကြမ်းကိုပြည်သူလူထုအနေနဲ့ဆွေးနွေးဖို့ဆိုတာလည်းပဲတော်တော်ကိုပဲခက်ခဲလာပါတယ်နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေအနေနဲ့ဝေဖန်မှုပြောဖို့ဆိုဖို့ဆိုတာကတော့တော်တော်ကိုပဲခက်သွားပါပြီဒီလိုဆိုလို့ရှိရင်ဒီစန္ဒခံယူပွဲဟာတရားနီလန်ကြပါမလားဟလာအခုနိုင်ငံတကာကနေဝိုင်းပြီးတော့ပြောနေကြတယ်ဒီစေဆိုးရကတော့ဒီစန္ဒခံယူပွဲကိုလှုပ်မယ်ဆိုတဲ့အတိုင်းလှုပ်မှာပဲအဲ့လိုလှုပ်တဲ့အခါမှာဒီဖုံးကွယ်ထားတာတွေမရှိဘဲနဲ့သင်သာမြင်သာစနစ်တကျနဲ့အများလက်ခံနိုင်အောင်လှုပ်ပါဆိုပြီးတော့လည်းဝိုင်းပြီးတော့ပြောနေကြတယ်ဒီတော့ဒီကိစ္စတွေကိုကျွန်တော်တို့အခုစကဝိုင်းမှာဆွေးနွေးသွားကြပါမယ်ဒီစကဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တွေကတော့အိန္ဒိယနိုင်ငံအခြေစိုက်စကိုင်းတိုင်းပလဲမြို့မဲဆန္ဒနယ်အမှတ်နှစ်က NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဦးတင့်စွေအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအခြေစိုက်နေထိုင်နေတဲ့အေယော်ဒီတိုင်းအင်ကပူမြို့နယ်က NLD လွှတ်တော်ကိုယ်စားလှယ်ဦးမြဝင်းနဲ့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော့ဒ်ဝင်းမြို့မှာအခြေစိုက်တဲ့88မျိုးဆက်ကျောင်းသားများအဖွဲ့ပြည်ပတာဝန်ခံတယောက်ဖြစ်တဲ့ဦးအောင်မြင့်ထွန်းတို့ကိုဖိတ်ကြားထားပါတယ်အဲ့တော့ဥစွာပထမဒီနောက်ဆုံးဖြစ်ပေါ်လာတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဦးတင့်ဆွေအနေနဲ့ဘယ်လိုအမြင်သဘောထားရှိတယ်ဆိုတာကျွန်တော်တို့ကြားပြသည်ခင်ဗျခင်ဗ
ျဟုတ်ကဲ့ခင်ဗျဒီဆန္ဒခရီးပွဲနဲ့ပတ်သက်ပြီးတော့ခုနကပြောသလိုပဲထောင်နေ၃နှစ်တည်းငွေတသိန်းနေလို့အဲနားဖက်ကလှုပ်ချလိုက်တာဟာရှင်းရှင်းပြောရတော့ဒါကဟိုမယားနေစာကြောင်သေးမဆိုသလိုလူတို့ကိုမကြောက်သွားအောင်လို့စစကျင်းသူဒါဟိုပြလိုက်တဲ့ဟိုလူတို့ကိုကြောက်သွားအောင်လုပ်လိုက်တယ်ခင်ဗျအဲ့လိုလုပ်ဖို့လေနာဖဘကလိုအပ်တယ်လို့ဒါကျွန်တော်တို့ယူမြင်ပါတယ်ဘာကြောင့်လဲဆိုတော့နာဖဟာစစ်အစိုးရဖြစ်ပါတယ်စစ်အစိုးရကသူတိုက်မဲ့တိုက်ပွဲကိုသူကိုယ်တိုင်ရဲ့ရွေးထားတယ်ခင်ဗျအဲ့တော့သူဟာစစ်သားပြည်ပြီးသူဘက်ကအကြဆုံးမရှိပြန်သူကပွဲကိုနိုင်ကိုနိုင်အောင်လုပ်ဖို့သူတန်နေတန်ချထားတဲ့ပုံပဲဖြစ်ပါတယ်ဒါကြောင့်အဲ့သူရရန်သူလို့ခေါ်တဲ့ပြည်သူလူထုနဲ့ဒီဒီမိုကရေစီအင်အားစုတွေကိုအငိုက်ဖမ်းနေအင်အားချိနေအောင်လုပ်တယ်နောက်ထပ်လက်စစ်ကူမရနိုင်အောင်လုပ်မယ်ဆိုတဲ့အခြေအနေတွေဖန်တီးထားပြီးတော့သူ့ဘက်ကအသာစီးအကုန်ဖန်တီးထားပြီးမှဒီစစ်ပွဲကိုသူတက်ဖို့ဝင်မဲ့သဘောဖြစ်ပါတယ်သူဟာအဲ့သူ့ဘက်ကအသာစီးရဖို့အတွက်ဒီဥပဒေကိုထောက်တာပါတနည်းအားဖြင့်ဒီလူထုဌာနခံယူပွဲဆိုတာလူထုကအစွမ်းပြရမယ်ပွဲဖြစ်ပါတယ်အဲ့တော့လူတုဟာဒီတိုင်လူတုကဒီတန်း90တဲ့မှာကြည့်လိုက်လို့ရှင်ရေဒီယိုနားထောင်သတင်းစာဖတ်ပြီးအင်တာနက်ဟဲ့အဆက်အသွယ်ရှိတဲ့လူတွေကတော့အာရှင်းရှင်းပြောရင်ဘယ်သူမှမဆိုနာဖာရဲ့ဒီ road map ခုနှစ်ချက်နဲ့ဖွဲ့စည်းပုံကိုဘယ်သူမှလက်မခံရဘူးဒါနာဖာသိပြီဒါပဲဒါပေမဲ့သူဟာခဏလူဟဲ့လူတုကိုကြောက်လုပ်ပြီးတော့ဒီအင်တာနက်မပြောနဲ့သတင်းစာဝေလာဝေးဒီ live လို့ video တောင်မှနားမထောင်နိုင်အားတဲ့လူတွေဟဲ့သမင်းနဲ့နဲ့စားဖို့လာရုံးကန်နေရတဲ့လူတွေကအများစုရှိတော့ဒီအများစုကြီးကိုသူအားကုန်ပြီးတော့နားဖာကလှုပ်တာပါ။တနည်းအားဖြင့်သူဟာဘာမှမသိပြီးတော့အမတမရိုးပြီးအမတမတနာစာကောင်းတဲ့လူတွေအတွေ့လာဒီအလားသူကရည်ရွယ်ပြီးလှုပ်ပြီးတော့တကယ်နိုင်ငံရေးတက်ကြွတဲ့မြို့ပေါ်ကပုဂ္ဂိုလ်တွေလူငယ်လူကြီးယောက်ျားမိန်းမတွေအတွက်ကတော့ဒီဥပဒေကြီးလှုပ်ပြီးတော့မပြောနိုင်မဆိုနိုင်အောင်သူတို့ဟာကောင်းပြီးတော့သူတို့ကမကောင်းကြောင်းပြောမဲ့လူတွေကိုဟလာဒါတားထားတဲ့အနေနဲ့တနည်းအားဖြင့်သူပိုင်ခွက်ကိုဟလာဆင်ပြီးတော့ချလိုက်တဲ့ဟလာဥပဒေလိုခေါ်ရမယ်ဥပဒေတစ်ခုပဲဖြစ်ပါတယ်သူတို့ကိုယ်တိုင်ရေးတယ်သူတို့အတွက်ပဲလှုပ်ထားတဲ့ဥပဒေတရားပဲဖြစ်တယ်ဒါဟာတရားမျှတမှုရှိတဲ့ဥပဒေတရားဖြစ်တယ်လူတို့ကိုခြောက်လိုက်တဲ့ခြောက်ခံကြီးခြောက်ခံလုံးကြီးတစ်ခုဖြစ်တယ်လို့ဘာသာမှကျွန်တော်ဒီလိုမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးတင်းစိုးခင်ဗျပြည်သူ့ဆန္ဒခံယူပွဲဆိုတာကတိုင်းပြည်နိုင်ငံတစ်ခုမှာအင်မတန်ကိုအရေးကြီးတဲ့ပြည်သူတရားလုံးကိုအကျိုးသက်ရောက်မှုရှိနိုင်တဲ့ကိစ္စတွေကိုပြည်သူတွေကနေပြီးတော့ဘယ်လိုသဘောဆန္ဒရှိတယ်ကြိုက်သလားမကြိုက်ဘူးလားဆိုတာကိုဆန္ဒတောင်းခံတာပါအဲ့တော့ဒီလိုဆန္ဒခံယူပွဲကျင်းပတဲ့အခါမှာပြည်သူလူထုအနေနဲ့ကမကြိုက်ဘူးဆိုလို့ရှိရင်လက်မခံဘူးဆိုလို့ရှိရင်အာဏာပိုင်တွေကပြန်ပြီးတော့ပြင်ဆင်တဏ္ဍာကိုပြင်ဆင်ရမယ်ဖြစ်ဆွဲတဏ္ဍာကိုဖြစ်ဆွဲမယ်ဒီလိုရှိပါတယ်အဲ့တော့ဒီဆန္ဒခံယူပွဲအခုမြန်မာနိုင်ငံမှာကျင်းပတဲ့အခါမှာပြည်သူတွေကမကြိုက်ဘူးဆိုတာကိုဟုတ်လားအားလုံးကနေပြီးတော့တင်ပြကြမယ်ဆိုရင်ဘယ်လိုဖြစ်လာမလဲအစိုးရကနေပြီးတော့ဒါကိုဟုတ်လားလူတို့ကတော့မကြိုက်ဘူးပြန်ပြီးတော့ပြင်မယ်ဆိုတာမျိုးလှုပ်က ကောလုံနိုင်ပါမလားဆိုတာဒါတွေလည်းကျွန်တော်စဉ်းစားကြရတယ်ဖြစ်တာပေါ့လေအဲ့တော့ဥမြဝင်းအနေနဲ့ကောဘယ်လိုများဒီအပေါ်မှာသုံးသပ်မိလဲခင်ဗျအ
ခုဒီ2008ခုနှစ်မေလထဲမှာလုံမယ်ဆိုတော့ရဖရန်ဒမ်လို့ခေါ်တဲ့ဟာရဲ့နောက်ပြီးတော့2010ခုနှစ်မှာလုံမယ်ရွေးကောက်ပွဲဆိုတဲ့ဟာရဲ့သူကနှစ်ခုရှိတာဟုတ်ဒါတိုင်းပြည်အတွက်အမှန်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်အဲ့တော့ဒါကတိုင်းပြည်တစ်ခုရဲ့လူ့အဖွဲ့အစည်းတစ်ခုရဲ့အနာဂတ်ကိုအကောင့်ထဲပေါ်တဲ့ဒီလုပ်ငန်းတွေဖြစ်ပါတယ်ဒါနိုင်ငံတနိုင်ငံလုံးလူ့ဖွဲ့စည်းတစ်ခုလုံးနဲ့ဆိုင်ပါတယ်ဒါ constitution မှာသာမန်ကိစ္စတစ်ခုမဟုတ်ပါဘူးအဲ့တော့ constitution တစ်ခုမှာဆိုရင်ဒါ constitution ရဲ့ law ပေါ့လေ constitution တစ်ခုမှာဆိုလို့ရှိရင်သူဒီကျွန်တော်ကတော့ဟိုဒီလက်တွေ့ပြဿနာလက်တွေ့ကိစ္စတွေဆရာကုနာဟိုဆရာဦးတက်ဆိုလည်းပြောပြတော့ပါတယ်တော့ကျွန်တော်ကပြောချင်တာကတော့ကျွန်တော်တို့စဉ်းစားတဲ့နေရာမှာဒီ constitution တစ်ခုမှာဆိုလို့ရှိရင်ဒီ spirit of the law ပေါ့လေအဲ့ဒီဥပဒေတစ်ခုရဲ့ကျွန်တော်အသက်ပေါ့ဥပဒေတစ်ခုရဲ့တနည်းပြောမှာလို့ပြောနေကျွန်တော်တို့လက်ပြပေါ့ဒီလက်ပြဆိုတဲ့နေရာမှာဒီကောင်းသောလက်ပြရှိတယ် good spirit or evil spirit ပေါ့မကောင်းတဲ့လက်ပြရှိတယ်နှစ်ခုရှိတာပေါ့သူတို့ပြောထားတဲ့အတိုင်းအရာပြောရလို့ရှိရင်ဒီ2008ခုနှစ်မှာလုပ်မယ်ဆိုတော့ဆန္ဒခံယူပွဲကိုလုပ်မယ်ဟာဒီ constitution ပေါ့လေအဲဒီ constitution ဟာကောင်းတဲ့လက်ပြကိုသွင်းထားသလားမကောင်းတဲ့လက်ပြကိုသွင်းထားသလားဆိုတော့ဒါကိုလူလူကဝေဖန်ဆွံ့ဝေးထောက်ပြအဲ့ဒီလိုလုပ်ခွင့်ရှိရပါမယ်ဒါတခုပေါ့လေဒါကျွန်တော် spirit နဲ့ပတ်သက်တဲ့ဟာပေါ့နောက်တစ်ခုကတော့ spiritualization ပေါ့လေဒီလက်ပြသွင်းတာပေါ့အဲ့တော့ဒီဥပဒေတခုကိုဥပဒေတူတော့စာရုပ်ပေါ်မှာရေးချရတယ်အဲ့စာရုပ်ပေါ်မှာရေးချရတဲ့ဟာကိုလက်ပြသွင်းယူရတာလက်ပြသွင်းတော့မှဒီဟာဒီအသက်ဝင်လာပြီးတော့လူ့ဘဝကြီးပြီးတော့အကောင်းမကောင်းကိုသူအဆုံးပြတာအဲ့တော့အဲ့လိုလက်ပြသွင်းတဲ့အခါမှာအောက်လန်းနည်းနဲ့သွင်းသလားသုံးဖို့မှန်ကန်တဲ့နည်းနဲ့သွင်းသလား crook technique ပုံမလို့ကျင်ဂျင်းရိုင်းဝေးပေါ့အဲ့တော့အော်လန်နင်းနဲ့တွေ့တယ်လားမှန်ကန်တဲ့နီလန်းနဲ့တွေ့မလားဆိုတာကိုလည်းပြည်သူလူထုကဒီအဆုံးဖြတ်ပေးရပါတယ်ဝေဖန်ရပါတယ်ခုနကတော့သက်ဆိုင်ရာအနာဂတ်ကိုအဆုံးဖြတ်ပေးမဲ့ပုံကူများကဒါကိုလေ့လာဆန်းစစ်ကြရပါတယ်အဲ့တော့အခုကျွန်တော်တို့ရှိနေတဲ့အနေအထားတွေဟာခုနဆရာဦးတို့ပြောခဲ့သလိုပဲအော်လန်နင်းနဲ့တွေ့နေသလားမှန်ကန်တဲ့နီလန်းနဲ့တွေ့နေသလားဆိုတာကိုဒါကျွန်တော်တို့ရှင်းပါတယ်အဲ့တော့နောက်တစ်ခုကတော့ဒါနံပါတ်2ချက်နံပါတ်3ချက်ကတော့ကျွန်တော်ပြောချင်တာကconstitution တခုရဲ့လို့ဖြစ်လာပြီဆိုရင်ဘီးရင်ပေါ့လေသူအဲ့ရဖြစ်လာပြီဆိုလို့ရှင်သူဟာဟိုလူသားတယောက်ကဲဆိုပဲဆိုအတိတ်အနာကပြစ်ဆိုပန်ဆိုတော့ကာလာသုံးခုကိုစားပြူတဲ့ကိစ္စတခုဖြစ်လာပါတယ်အဲ့ဒီကာလာသုံးခုမှာဆိုလို့ရှင်ကျွန်တော်တို့အတိတ်နဲ့ပြစ်ဆိုပန်နဲ့အတိတ်ကအနေအထားတွေကိုကြည့်မယ်ဆိုလို့ရှင်ကျွန်တော်တို့ဟိုတော့က constitution တွေလောက်ကတော့ပင်လုံ conference ဆိုတာရှိကြပါတယ်1948ခုနှစ်ဖွဲ့စည်းပုံခြေခံမှုတွေရှိခဲ့တယ်1984ခုနှစ်ဖွဲ့စည်းပုံခြေခံမှုတွေရှိခဲ့တယ်အဲ့ဒီကနေပြီးတော့လာခဲ့တာမရှိဘဲနဲ့နေခဲ့တာကနှစ်ပေါင်း20နီးပါးပေါ့လေဆိုအဲ့လိုအနေအထားတွေကိုကြည့်တဲ့အခါပုံမှန်နိုင်ငံဟာဒီ generation ညောင်များစွာပြီးခဲ့တဲ့နောက်မှာတော့မှပဲဒီတချို့သောပြဿနာတွေကိုအရေးကြီးတဲ့ issue ကိုဖြေရှင်းနိုင်ခြင်းမရှိသေးဘူးအဲ့ဒီ constitution အသက်သွင်းတဲ့နေရာမှာဒီလူသားတယောက်ကဆိုဖြစ်ပေါ်လာတဲ့ constitution ဟာကောင်းမွန်တဲ့ယာလီဥရုအောက်မှာဖြစ်သလားမဖြစ်ဘူးလားဆိုတော့ကျွန်တော်လေ့လာဖို့လိုပါတယ်အဲလေ့လာတဲ့အခါမှာကျွန်တော်တို့ဒီဝေဖန်မှုထောက်ပြမှုဆွေးနွေးမှုတွေရှိဖို့လိုပါတယ်အဲ့ဒါတွေအကုန်လုံးကိုပိတ်ဆို့ထားပြီးတော့မှဖြစ်လာမယ်ဆိုလို့ရှိရင်အဲ့ဒီဟာဒီပန်စွမ်းကျမ်းမာကောင်းမွန်တဲ့ constitution ရဲ့လို့ဖြစ်မလာပဲနဲ့အမှန်တန်အားနဲ့ကြုံလီချင်းနေတဲ့အနေအထားမျိုးမှာဖြစ်မယ်လို့ကျွန်တော်အနေနဲ့ဒါကတော့ပထမအနေနဲ့ကျွန်တော်ဒါအဲ့ဒီနီလန်ပုံမှုနဲ့ကျွန်တော်ကြောက်လေ့လာဆန်းစစ်ကြည့်တာ
ပါဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့အခုဦးတင်းစွေတို့ဦးမြဝင်းတို့ပြောသွားကြတဲ့ဒီသုံးသပ်ချက်တွေလည်းကျွန်တော်တို့ကြားရပါပြီ။ဒီ88မျိုးဆက်ចောင်းသားများအဖွဲ့ဒီပြည်ပမှာရောက်နေကြတယ်ပေါ့လေ။ចောင်းသားများအဖွဲ့ကဒီဥအောင်မြင့်ထွန်းအနေနဲ့ကရောလာမဲ့ဇာနာခံယူပွဲဆိုတဲ့အပေါ်မှာဘယ်လိုမြင်နေလဲခင်ဗျ။
အဓိကကတော့ဒီလောက်ပါလဲဆိုတော့ဒီစစ်အာဏာရှင်ဟာဥတည်ပြီးတော့ပြည်မင်းဆောင်2008နှစ်မင်းဆောင်2008ဆိုပြီးထုတ်ပြန်လိုက်တဲ့ဒီမေတာဘင်းနဲ့မှာဒီကံဥပဒေကိုဒီလူစန္ဒခံယူမယ်ဆိုတဲ့ချက်ရဲ့နောက်2010မှာရေကောက်ပွဲပြုလုပ်မယ်ဆိုတဲ့အချက်ရဲ့ဒီအချက်တွေဟာဆိုလို့ရှိရင်ပြန်ပြီးကျွန်တော်သိတဲ့ပြန်သုံးသပ်ကြည့်တဲ့အခါကျတော့တကယ်တမ်းကဒါကဖတ်ပြုတ်ပြတာဆရာမဝင်ဘူးကနေပြီးတော့သူတို့ဘာသာဆရာဝန်ကိုကြည့်ရလို့သူတို့ဆောင်ရတာပဲဖြစ်တယ်လို့ကျွန်တော်မြင်တယ်နံပါတ်1အချက်ကနေ့ချက်ကတကယ်တမ်းကျတော့1990မှာရေကောက်ပွဲတစ်ရက်ကိုသူတို့ချိန်မပေးခဲ့ပြီးဆရာဝန်ဆိုတော့ဒါကခုနကပြောတော့ဒီတော့အချိန်ကဥပဒေရေးဆွဲရေးဆိုတဲ့ကိစ္စရက်တွေဟာဆိုချက်စစ်မှန်လည်းပြည်သူလူထုစံနာနဲ့အညီရေကောက်ပြောက်ထားတဲ့ပြည်သူကိုယ်တိုင်လည်းဒီမှတ်သားမင်းရေးဆွဲပိုင်ခွင့်ရှိတယ်လို့သိချင်းကျွန်တော်တို့ယုံကြည်တယ်ကျွန်တော်လည်းဒီလိုပဲလက်ခံထားတယ်ဆိုတော့အခုဆိုလို့ရှိရင်နားခါကတို့ဒါဥလာတို့သူတို့ကအချင်းအမှရေးဆွဲထားတယ်လို့ကျွန်တော်ကဒီလိုပဲမြင်တယ်ဒါသူတို့ကလုံးပိုင်ခွင့်မရှိဘူးနောက်တစ်ခုကတော့ 不是预告会开了五的当在这三千来家的不能是在慢慢的看他的你那里呢我看出去的问题这种心理转来一边老太爷你也这种心理是下面都在好的家人当在这一类家的这边就是能力大的这人啊哪怕是不是啊是不是是吧但是嘛那个时候你都不必要的没顾虑的呢把这个问题都得不要顾虑都得了好吧然后他今天还没起步他妈那个人他们搞这个话的话吧记得这个孤独没有哪怕你的你都都要留的我你看屋里的我你就会就在那里他的话不太好说我的人口会在我七十比的我的许多好的车嘛人口会动的是在哪里以前的人家都是钱那种大家现在如果这个是在交流的比如说以前嘛下午三年来的如果三个三年来的所以说在屋里帮的人家这个基督徒帮嘛现在拿起的这是蛮蛮干的在屋里这样子这么也算是没不如钱的在地上不会有这么不如钱的因为基督徒啊学习这边的基督徒的人呢他们都也能大学的信赖训练嘛对不对训练比较嘛按下那里的很低在三大里面的三大里面一直还在老婆那里你要为你告诉我没三大朋友讨论的学习啊留的有都不足安全的状况他怕他不容易的负担你要他怕说他他他妈那里安啊我东洽比较
အဲ့ဒါမှအစ်ပြူရားယူတော့မယ်။သူကလည်းမျိုးတွေကျွန်တော်တွေ့ရတယ်။ဘုရားဆိုရကဒါကနိုင်ငံတကာကနေပြီးတော့ PR တွေတနေ့တနေ့များလာတာတွေကိုတက်တာရာရအောင်အချိန်တတ်မှတ်ပေးပါဆိုတာတွေကိုဟလာဟိုလိုက်ရောတဲ့အနေမျိုးနဲ့သူကခါတဲ့ပြုံးစားကြီးအခုလိုမေလမှာကျင်းပတော့မယ်ဆိုပြီးတော့ကြီးညာလိုက်တာပါ။ကိစ္စမှာဆီဆိုရကဒီမူချမ်းနဲ့မှဟလာဒီပြည်သူ့လွှတ်တော်နောင်တနည်းပြန်ဖွဲ့တဲ့အခါမှာသူတို့တပ်မတော်ကနေပြီးတော့25ရာခိုင်နှုန်းယူမယ်ဆိုတဲ့အချက်ကိုလည်းပြည်သူဝါတွေကမကြိုက်ကြဘူးဆိုတာဒါအားလုံးသိနေတဲ့အချက်ပဲအဲ့တော့ဒီအခုကိစ္စမှာနိုင်ငံတကာတွေက PR တွေများလာတယ်နဲ့ညီကုလသမဂ္ဂကလည်းပဲတော်တော်ကိုပဲတက်တက်ကြွကြွနဲ့အခုဟုတ်လားလှုပ်ရှားနေတာတွေရှိတယ်အဲ့တော့မစ္စတာကမ်ပါရီအခုမကြခင်မှာမြန်မာနိုင်ငံကိုသွားလို့ရှိရင်ရောသူ့အနေနဲ့ကစစ်ကောင်းဆောင်တွေကိုဘယ်လိုသူကပြောင်းပြလို့ရနိုင်မှာလဲဆိုတာနော်လူတွေကမေးကြတယ်သိချင်ကြတယ်အဲ့တော့ဒီကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တွေကြိုးပမ်းချက်တွေเนาะဘယ်လိုဖြစ်လာမလဲနောက်ပြီးတော့ဒီအခုကျင်းပမယ်ဆိုတဲ့ဆန္ဒခံယူပွဲမှာရိုးသားမှုရှိပါမလားပွင့်လင်းမှုရှိပါမလားဆိုတော့လေလူတွေကသံသယရှိနေကြတယ်လက်မခံကြဘူးအဲ့တော့ဥတည်ဆိုဒီကိစ္စတွေပေါ်မှာဘယ်လိုမြင်လဲခင်ဗျဆက်ပြီးတော့သုံးသပ်ပြပါဦ
းပါပါခင်ဗျဟုတ်ကဲ့ခင်ဗျမှန်ပါတယ်စိတ်ဥစုဟာစိတ်စီတနာနဲ့ရိုးသားမှုမရှိဘူးဆိုတာတော့ကျွန်တော်တို့ပုံပုံလင်းလင်းပေါ့လေဒါအာမရဏမဲ့ဆိုပါသူအမှန်တိုင်းပဲတော့ဗာဖြစ်ပါတယ်။နောက်လူမှုဆန္ဒကိုလည်းလေးစားမှုမရှိဘူး။ဒါသူရဲ့သကုံးနဲ့သာသိတာဒီတိုင်းပဲပြောခဲ့တာပါ။ဒါစိတ်အုပ်စုကိုကျွန်တော်တင်ပြခြင်းဖြစ်ပါတယ်။စိတ်အုပ်စုဆိုပြီးဒီနေ့နာဖထိပ်ပန်းကဗိုလ်ချုပ်ကြီးတွေပေါ့ခင်ဗျာ။အဲ့တော့ဗိုလ်ချုပ်ကြီးတွေတဲ့တောင်မှဂျုံမှုကြီးစောမောင်ကဗိုလ်ချုပ်မှုကြီးတန်းချွေတော်နဲ့လည်းတစုံတရာရိုးသားမှုရှိခဲ့သေးတယ်ခင်ဗျာ။အခုပုံကိုယ်တွေကတော်တော်ဆိုးပါတယ်။ဒါစစ်တပ်ကြီးတခုလို့မဟုတ်ဘူးခင်ဗျာ။စိတ်အုပ်စုကိုကျွန်တော်တင်ပြခြင်းပါတယ်။အဲ့တော့ရိုးသားမှုမရှိဘူးစိတ်ဆိတ်ရလာမှမှဘူးလူမှုဆန္ဒကိုလေးစားဘူး။ဒါကြောင့်လာမဲ့ပွဲမှာလည်းပဲဒီတိုင်းပဲသူတို့လုပ်ပါလိမ့်မယ်။ဒါကြောင့်သူဟာနိုင်ငံတကာကဘလောက်ပဲဟလာအရှင်ပြင်းပြင်းနဲ့တန်တမာရေးရဆောင်ရွက်ပေမလို့နာဖကဂရီဆိုင်မဲ့ပုံမပြပါဘူး။မစ္စတာကမာရီလာလို့ရှိရင်လည်းသူဟလာကျွန်တော်တို့အများကြီးတော့မျှော်လင့်ထားလို့မရနိုင်ဘူးလို့ယူဆတယ်။ဒါကြောင့်လေဆိုတော့နာဖဟာသူတို့ရဲ့ဟလာလက်ရှိစစ်အုပ်ချုပ်မှုရဲ့နောက်ဆုံးရက်တွေကိုရောက်နေပြီ။အဲ့ဒီကနေမှတရားဝင်တဲ့ဟလာစစ်ဦးဆောင်တဲ့အစိုးရတရားကိုကူပြောင်းဖို့သူကတနိဋ္ဌာန်ချထားပြီးသားဖြစ်တဲ့အတွက်ဘသူပဲလုပ်လို့နိုင်ငံတကာကဘယ်လိုပဲပြောပြောသူကဂရီဆိုင်ပံမုံမရှိဘူးသူတို့ဂရီဆိုင်နဲ့ဟာကတော့လူတုရဲ့အဆုံးဖြတ်ပဲဖြစ်ပါလေဒါကြောင့်ဒီဌာနခံယူပွဲမှာလူတုရဲ့အဆုံးဖြတ်ကအင်မတန်မှအရေးကြီးပြီးလေးနဲ့ပါတယ်အဲ့ဒီဟာဗမာပြည်ရဲ့သမိုင်းကြီးရဲ့အမိုင်းတစ်ခုလုံးရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ဟာလူလူဆန္ဒအတ္တမှာအရေးကြီးတယ်။လူလူကိုကျွန်တော်တို့ကအဲ့ဒါလူလူကတော့တမန်အဖြစ်ကတော့နိုင်ငံရေးအသည့်ကျွဲပြီးသားချင်းချက်ပြီးသားပါ။သို့တော့ကျွန်တော်ပထမဆုံးဆွေးနွေးခဲ့တယ်လို့တမန်လူလူတွေရဲ့မဲကိုနာဖကပိုင်းဖို့လှုပ်ထားတယ်။တစ်ချိန်တည်းမှာနာဖလက်ထဲမှာဒီနေ့ဒီဟွက်ဖဲတွေအများကြီးရှိနေရခင်ဗျ။ တော့ဥပဒေတွေဘလောက်ထုတ်ထုတ်အဲဘာတွေပဲပြောနေနေသူမပြောသေးတဲ့ထုတ်မပြသေးတာတွေအများကြီးရှိတဲ့တွေ့ဒါဟာပါကြောင့်လဲဆိုသူ့ရဲ့ခုနကကျွန်တော်တင်ပြခဲ့သူစိတ်ထည်တင်လာရိုးသားမှုမရှိတာကအခြေခံပါတယ်သူ့ရဲ့ဇာတ်ပတ်အုပ်ချုပ်ရေးဗသာစဉ်မြေဆက်တာမကနောင်ကာလတွေဒီနိုင်ငံရဲ့ဟာနိုင်ငံရေးပါသူဦးဆောင်နေတဲ့ဟာသူလောက်တော့မှာဖြစ်တယ်ဒါကြောင့်ကျွန်တော်တင်ပြချင်တာကနိုင်ငံတကာကတော့စူးစမ်းမှုအစွမ်းကုန်အောင်စူးစမ်းနေတဲ့အချိန်မှာအဓိကကပြည်သူလူထုရဲ့ဆုံးဖြတ်ချက်ကတရားမှအရေးကြီးတဲ့အတွက်ဒီနေ့ပြည်သူလူထုဟာဒီအဆုံးဖြတ်ချက်ကိုမှန်မှန်ကန်ကန်နဲ့ရေရေဝုန်းနဲ့တတိရှိရှိလုပ်ကြလိမ့်မယ်ဒီချိန်ထဲမှာနားဖက်ကညစ်ပတ်မှာတော့အမှန်ပဲခင်ဗျအဲ့တော့ဒီထဲကကျွန်တော်တို့စူးစမ်းကြရမှာပါအနာခံပြီးစူးစမ်းမယ်အချိန်ဖြစ်တဲ့အတွက်ဒီလူထုဌာနခိုင်ခွဲဟာတရားမဝင်တော့လည်းပဲမမျှတာတော့လည်းပဲမဖြစ်တဲ့တော့လည်းပဲအလူလူကတတိရှိရှိနဲ့လောက်ခံကြရင်တော့ကျွန်တော်တို့စစ်အုပ်စုကိုအဟုတ်ဆုံးမှုကိုကျွန်တော်တို့တစုံတရာရပ်တန့်သွားနိုင်ပြီးတော့အကောင်းဘက်ကိုတော်အောင်ဆန်းစစ်ကြည့်ရတော့အကောင်းဆုံးမှုနဲ့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ယူဆပါတယ်သို့တော့ကျွန်တော်တို့အတော်လေးတော့ကြိုးစားလို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပြည်သူစန္ဒအစ်အမှန်ပေါ်ထွက်လာဖို့အတွက်အင်မတန်မှအရေးကြီးပါတယ်လို့အခုဦးတင်ဆွေပြောသားတာအမှန်ပါပဲဒါပေမဲ့လို့ကျွန်တော်တို့စဉ်းစားကြတစ်ချက်ပေါ်လေဒီအကဲကပုံကိုယ်တွေလည်းပြောနေကြတာပဲပေါ့အခုမြန်မာနိုင်ငံကပြည်သူလူထုဟာဒီရွေးကောက်ပွဲတို့ဆန္ဒမဲပေးတာတို့ဘာလို့ဆိုတာတော်တော်ကိုပဲအတွေ့အကြုံကနှဲပါနေပါသေးတယ်အဲ့တော့ပြည်သူလူထုအနေနဲ့ကဟိုရှင်းရှင်းပြောရရင်တော့မသိနားမလဲတဲ့အချက်တွေရှိကောင်းရှိပါလိမ့်မယ်အဲ့တော့ကျေးလက်ဒေသမှာနေတဲ့ပြည်သူတွေအနေနဲ့เนาะလှုပ်တင်လှုပ်တိုက်တာဘယ်လိုလုပ်ရမယ်ဘယ်လိုခံရမယ်ဆိုတာတွေကိုအတွေ့အကြုံမရှိတဲ့အတွက်ကြောင့်အမားယွင်းနေဖြစ်လာမယ်ဆိုလို့ရှိရင်ဒါတိုင်းပြည်အတွက်အများကြီးပဲနစ်နာနိုင်ပါတယ်ဦးမြဝင်းရောဒီကိစ္စတွေပုံမှာဘယ်လိုများမြင်လဲခင်ဗျပြည်သူလူထုရဲ့ဆန္ဒအစစ်အမှန်ပေါ်ထွက်ဖို့အတွက်ဘယ်လိုတွေဖြစ်လာနိုင်မလဲဆိုတာ
ပြည်သူလူထုဆန္ဒအစစ်အမှန်ပေါ်ထွက်ဖို့ဆိုလို့ရှိရင်တော့အဲဒီရာဇီဝတ္ထုကောင်ဖန်တီးပေးဖို့ပါပဲအဲဒီရာဇီဝတ္ထုကောင်ကအခုကမရှိဘူးဆိုတာကအခုနပြောသလိုဥက္ကမောင်ကြီးပြောသလိုပြည်သူလူထုကအတွေ့အကြုံနဲ့ပါတဲ့အတွက်ကြောင့်အနာမယ်ပေးဖို့ပေးနည်းပေါ့လေဒီအရေကိုကျွန်တော်တို့ပြောဖို့ဆိုဖို့လိုတယ်ဒါမှမှားတယ်သို့တော့ပြည်သူလူထုကပြည်သူလူထုကမှန်တာကိုလုပ်ကျင်တော်ညာလည်းပဲအဲ့ဒီစေစိုးရကိုယ်တိုင်ကသူကမားတာကိုလုပ်ဖို့ကိုသူကသူကိုယ်တိုင်ကကြီးကြပ်ပြီးတော့ဆော်ဩနေမယ်ဆိုရင်ဆိုကြပါစို့ပေါ့ခင်ဗျာအဲဒီလိုလိုဟိုစွာရှင်လိုလိုအဲ့လိုဟာနဲ့အတင်းဖိညက်ပြီးတော့ခရင်လိုပြောရင်တော့အတင်းနသားပါရတယ်လို့ပြောရမယ်ပေါ့ဗျာကျွန်တော်ဟိုအညာဒေသမှာတော့ရှိတယ်ကျွန်တော်တို့ဗမာလူပြောကြတာရှိတယ်ဆရာဦးခမောင်ကြီးတို့တော့ကြားဘူးလားမသိဘူးအတင်းလုံးယူတယ်ဆိုတာတော့ကြိုက်ဒီပြည်စီမကြိုက်ဒီပြည်စီသဘောတူဒီပြည်စီမလို့လုံးယူတယ်ဆိုတာရှိတယ်အဲ့တော့အဲမတော်မမှန်နဲ့အင်အားကိုအသုံးပြုပြီးတော့ခုနကိုလိုချင်တဲ့ကိစ္စကိုရယူတဲ့ကိစ္စမျိုးဟာအဲ့ဒါဟာဒီလူဝစီတခုမှမလုံးတဲ့မလုံးထဲသောကိစ္စပေါ့လေအဲ့တော့ဒီစိတ်စင်နာမှန်ကန်ခြင်းမမှန်ကန်ခြင်းဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်လေ1990ခုနှစ်ရွေးကောက်ပွဲတုန်းကဒါသူတို့ကိုယ်တိုင်လုပ်ပေးတဲ့ရွေးကောက်ပွဲကျွန်တော်တို့ပါဝင်ခဲ့တဲ့ရွေးကောက်ပွဲအဲသူတို့ကိုယ်တိုင်ကကိုပဲတရားမျှတမီလမှန်ကန်ကောင်းမွန်တဲ့အဲတင့်တော်တဲ့တရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်ဆိုတော့အဲ့လိုရွေးကောက်ပွဲဖြစ်တယ်ဆိုတော့သူတို့ကိုယ်တိုင်လည်းပြောခဲ့တယ်ဝန်ခံခဲ့တယ်သူအဲ့ဒီတုန်းကရှိခဲ့တဲ့စေစုကပဲခေါင်းဆောင်ကိုယ်တိုင်ဒီပင်လင်းအဲ့ရွေးကောက်ပွဲမှာမဲထည့်ခဲ့တယ်သူကိုယ်တိုင်ပြောခဲ့တယ်အဲ့ဒါပြီးတဲ့အခါကျတော့မှဒီအလတ်တွေကိုဘေးချိတ်ပြီးတဲ့အခါကျတော့ချိုးဖဲ့ပြီးတဲ့အခါကျတော့အခုကိစ္စကိုလှုပ်လာတာဖြစ်တဲ့အခါကျတော့ဒီလိုကိုကိစ္စကိုလှုပ်တဲ့အခါမှာလည်းပဲဒီဖွဲ့စည်းပုံခြေအုပ်တွေဆိုတာကိုလှုပ်တာလည်းပဲ18နှစ်19နှစ်ဆိုတဲ့ကာလကိုဖြတ်သန်းပြီးတော့အဲ့လိုလှုပ်ခဲ့တာလှုပ်ခဲ့တဲ့အခါကျတော့စိတ်စင်နာမှန်ကန်ခြင်းမမှန်ကန်ခြင်းဆိုတော့ဒါဒီကိစ္စအရှင်းပါတယ်ဒီရှေ့ကိုဆက်ပြီးတော့အဲ့လိုသွားနေတဲ့အခါမှာဒါကိုဆက်ပြီးအတီးပြုဖို့လှုပ်နေတဲ့အခါမှာဘာကိုပြရလဲဆိုလို့ရှိရင်ခုနကျွန်တော်ပြောသလိုပဲလူသားတယောက်ကလည်းဖြစ်တာပြီလူသားတာဝန်တွေကိုထမ်းဆောင်နိုင်မဆောင်နိုင်ဆိုတဲ့ပြဿနာရှိတော့ဘယ်လိုအခြေခံဥပဒေကိုအတင်းပြအောင်လုပ်ယူမလဲဟုတ်ပြီโอเคပြန်လုပ်ပြီးတော့ဘာတွေဟောပြီးမှလဲဘယ်လိုရက်တည်မှလဲဆိုတော့အခြေခံပြဿနာတွေလူအဖွဲ့စည်းရဲ့အခြေခံပြဿနာတွေကိုဖြေရှင်းနိုင်မှာလားဘာလို့လူကစည်းမှာယခုလက်ရှိရှိနေတဲ့အနာဂတ်မှာရှိလာမဲ့ဇီဝရေးပြဿနာတွေလူမှုရေးပြဿနာတွေအခုနပြောသလိုညှိညွတ်ညှိဟိုစီလုံးညှိညွတ်မှုဆိုင်ရာပြဿနာတွေလုံခြုံမှုဆိုင်ရာပြဿနာဒါတွေကိုဖြေရှင်းနိုင်မှာလားဆိုတော့ဒီဟာဒီဖြေရှင်းနိုင်ဖို့အနေအထားမှာလုံးဝမရှိပါဘူးစိတ်စေနာမှာတယောက်တယောက်ကောင်းမွန်တဲ့သဘောထားဖြောင့်မတ်တဲ့အနေအထားနဲ့မသွားဘဲနဲ့ပြေလုံနေမှာဆိုရင်ကွန်စတီကျူရှင်းပေါင်း1000ရေးပြီးတော့1000ရေးပြီးတော့ဒီလူပွဲစီကိုလှုပ်နေလဲပဲအကျိုးပေးရလကကောင်းလာမှာမဟုတ်ဘူးအဲ့ဒါကြောင့်မလို့အတန်မှန်ကျွန်တော်တို့ကမ္ဘာအဖွဲ့အစည်းတွေကလည်းပြောနေကြောညာလည်းပဲဒါကိုဟိုကြောင့်ဒီကြောင့်နဲ့လုတ်ပြီးတော့အခုကိစ္စကိုသွားနာဖြစ်တဲ့အခါကျတော့ကျွန်တော်တို့အနေနဲ့ပြောရမယ်ဆိုလို့ရှိရင်ပြည်သူလူထုကိုကျွန်တော်တို့သိအောင်ပြောမယ်ပြည်သူလူထုကသူတို့ဘာလုပ်ရမယ်ဆိုတာကိုကျွန်တော်ပြောမယ်ဆိုတဲ့သဘောကတော့ပြည်သူလူထုကလုတ်တင်လုတ်တတ်တာโอเคကျွန်တော်တို့တော့ဒီကိစ္စကို မထောက်ခံဘူးကိုတက်နေနေမပြောလေဖြစ်လာရင်လည်းပဲအဲ့ဖြစ်လာတဲ့ဟာဒီကောင်းမဲ့ရက်လက်အနေထားမှာမရှိဘူးဆိုတာကိုပြည်သူလူကကြိုတင်းပြီးတော့သိမြင်ခံမှန်းနေမိလိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်
ဟုတ်ကဲ့ကိုအောင်မြင်ထွန်းအနေနဲ့ရောအဲ့ဒီဟာဘယ်လိုမြင်လဲခင်ဗျပြည်သူလူလူရဲ့စန္ဒအစ်စ်အမှန်ပေါ်ထွက်လာဖို့ဆိုရင်နော်ဘယ်လိုအခြေအနေမျိုးတွေရှိရမလဲအခုတော့အများကပြောနေတာစစ်အစိုးရကတော့ဒီမတမာမှုတွေညှပ်မှုတွေတော့လောက်ကောင်းလုံးမှာပဲဆိုတာပြောနေကြတယ်လေအဲ့တော့ဒီကျွန်တော်ပြည်မမှာရောက်နေတဲ့မြန်မာတွေအနေနဲ့ကောတလားတိုင်းသားတွေအနေနဲ့ရောဘယ်လိုကျွန်တော်တို့လုပ်လို့ရနိုင်မလဲစသဖြင့်ပေါ့လေဘယ်လိုမြင်မိလဲခင်ဗျဟု
တ်ကဲ့ဒီကြတာကခုကတော့ဒီလူရဲ့စစ်မှန်တဲ့သဘောတန်တာကတော့ဆက်လာမှာမဟုတ်ဘူး။ပြည့်ရှိပါလည်းမဟုတ်ဘူး။ဘာကြောင့်လဲဆိုတော့စစ်အာဏာရှင်ကဓာမို့တန်မို့ဒီမို့အုပ်ချုပ်နေတဲ့အဲအုပ်ချုပ်ခံဘဝအောင်မှာတန်ရောက်နေရလို့ဖြစ်တယ်။ဆိုတော့ဒီလူစနေပြီးတော့အခုတောင်မှဟာလာနာဖားကလည်းတော့ပြတန်းချက်တွေဥပဒေပြတန်းချက်တွေပါလုံလာပြီ။ဥပဒေကိုလိုလိုသုံးနေကြတာ။အခုဆိုလို့ရှိရင်ခုနကပြောတော့ဒီအချိန်ကဥပဒေဒီတော့ဖက်ကဟိုကံကြတာတန့်ကျင်လာလို့တခုခုတောက်ချမှုတွေလုံလာမယ်ဆိုလို့ရှိရင်သူကဥပဒေကြောင့်အရာငွေရိုက်တာလို့ဖမ်းဆီးတာလို့ထောင်ချတာလို့ဟဟတရားလုံးမဲ့နေသားတွေသူကပြတန်းနေပြီပညာချက်တွေလည်းထုတ်လာတယ်လူကခုနဘယ်ကနေပြီးတော့စစ်မှန်တဲ့ဌာနဆိုတာဘယ်ကနေထုတ်ပေါ်လာမှာလဲဆိုတဲ့အခြေအနေကိုကျွန်တော်တို့ကမေးစရာမလိုတော့ဘူးကွာဒီခုဝင်နေကျွန်တော်တွေ့နေရပြီဒါဒီအချိန်မှာကျွန်တော်ပြောချင်တာတော့ကြားပါတော့ဆုံးဒီလူတို့တရားတော်ကမတရားတဲ့အမိတ်အာဏာအောက်မှာကြားဝင်နေရတဲ့ဘဝတွေရနေပြီးတော့စစ်မှန်တဲ့ကျွန်တော်တို့ဆန္ဒတွေကိုဘုရားလိုတုံးထပြီးရုံးကြွပြီးတော့တရားတဲ့အမိတ်အာဏာတွေတောင်ကျင်းဖို့ဆိုတာပြောနိုင်ဖို့အတွက်ဥပဒေပေါင်းနေရတယ်ဆိုရပြီးတော့တော့ဘာလို့အတွက်ဥပဒေဓာဖအာဏာရှင်နဲ့တရားဒေဝေတန်းပြောနိုင်တယ်ကျွန်တော်တို့
ဒါပေမဲ့အခုဟုတ်ကဲ့အခုဒီအခုလောလောဆယ်အချိန်မှာကတော့ပေါ့ဗျာသူတို့ကတော့ဒီစေဆွေကဒီဆန္ဒခံယူပွဲကိုလုတ်ကိုလုတ်မယ်ဆိုလေဒီဆရာဦးတင့်ဆွေတော့ဘယ်လိုမြင်လဲခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ခင်ဗျဟိုဒီနေ့အချိန်မှာလူလူဟာရွေးစရာလမ်းမရှိတဲ့လောက်ဖြစ်သွားပြီဒီဆန္ဒခံယူပွဲကိုဖြတ်ကျော်ရတော့မယ်အနေထားဖြစ်သွားပါပြီခုနဦးမြဝန်ပြောသလိုပတ်ဝန်းကျင်အချိန်ကတော့လုံးဝမကောင်းပါဘူးသို့တော်လည်းပဲရတဲ့ဟလာဟိုအခွန်အလန်းလေးပေါ့ဗျာ space လေးပေါ့နေရာလေးတွေကနေလူတို့ကဟုတ်လားပညာသားပါပါနဲ့သတိရှိရှိနဲ့လောက်ကြဖို့ပဲကျွန်တော်တို့ဒီနေ့တိုက်တော်မှုဒီနှစ်လပဲချိန်ရှိဆောင်ရွက်ကြဖို့တက်လာပဲရှိတယ်အဲ့တော့လုံနိုင်တာကဘာလဲဟုတ်လားရသမျှအခွင့်အရေးကိုလက်တွေ့အကျိုးရှိရှိသုံးချရမယ်တကယ်လို့မဲယုံကိုသွားရမယ်ပဲဟုတ်လားကန့်ကွက်မဲနဲ့ဟုတ်လားထောက်ခံမဲနှစ်ခုထည့်ကြတော့မယ်ဆိုရင်တော့ကန့်ကွက်မဲဆိုတာကိုထည့်ဖို့ကျွန်တော်တို့လုံကြရမယ်ဟာကိုကျွန်တော်အားပေးရနေတယ်ဘောဘောလည်းပဲဒီဟာပြောဖို့ခုနကကျွန်တော်ဆွေးနွေးကြလို့နားဖကွက်ဖေးတွေကိုမထုတ်သေးဘူးခင်ဗျာဒါကြောင့်ဒီနေ့ပါလို့ရမယ်ဆိုတာကိုတိတိကျကျပြောဖို့အမျိုးသားဒီမဟုတ်ဘူးဒီဖွဲ့ချုပ်ကိုနိုင်ကဟိုထိန်းထားတဲ့အနေအထားရှိတယ်သူတို့ကြီးညာမဲ့27ရက်ကြိုတင်ပြီးကြီးညာမဲ့ရက်ကြံမှာအမျိုးသားဒီမဟုတ်ဘူးဒီဖွဲ့ချုပ်ကလူလူပါလို့ပါဆိုတဲ့ဟလာဟိုမြစ်တန်အခက်ချက်ကိုထုတ်ပါလိမ့်မယ်အဲ့ဒီအချိန်မှာအဲ့ဒီအတိုင်းလူလူကတသွေးမတိန်လိုက်လို့ရှိရင်ဒါရသမျှဟလာဟိုကျင်းကျင်းလေးစပစ်တဲ့ရနေပြီးတော့အကောင်းဆုံးဖြစ်နိုင်အောင်ဖြစ်နိုင်အောင်ကျွန်တော်တို့ဖန်တီးနိုင်ပါလိမ့်မယ်ဒီကနေ့အချိန်မှာကျွန်တော်တို့အားကောင်းကြရတယ်လည်းရှိပါတယ်ဥပမာဆိုတော့ဆစ်ဆစ်ချင်းမျိုးဆက်ကောင်းမြင်ထုတ်လို့ဆစ်ဆစ်ချင်းမျိုးဆက်ရှိခဲ့တယ်လို့2000ခုမျိုးဆက်ကလည်းပေါ်လာပြီးဖြစ်ပါတယ်2000ခုစက်တင်ဘာဩဂတ်မှာရှိတဲ့ဆန္ဒမီဒီယာလည်းမချောက်သေးတဲ့ကာလဖြစ်တယ်အဲ့တော့အဲ့ဒီအနေထားတရက်အပေါ်မှာကျွန်တော်တို့ဆောင်ရွက်ရတာဖြစ်တော့ဘလောက်ပဲကျင်းကျင်းဘလောက်ပဲကြက်ကြက်လူလူဟာအမှန်ကန်ကရွေးနိုင်မယ်လို့ယူကျွန်တော်တို့ယူဆယုံကြည်တယ်အဲ့ဒီအတွေ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းပြည်တော်ကနေပြီးတော့မှန်ကန်တဲ့ဥစားမှုကိုပေးနိုင်တယ်မယ်လို့ယုံကြည်တယ်ဒါကြောင့်လူလူကိုဒီနေ့တင်ပြကျင်တာကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေပြီးတော့ဒါလုပ်ပါဆိုတဲ့မြစ်တာအခက်ကြလာတဲ့အချိန်မှာအဲ့ဒီအတိုင်းသွေးပင်းလုံချင်းရသွေးမသိမ့်လုံချင်းအပြင်ကျွန်တော်တို့လိုချင်တဲ့ပန်းနိုင်ရပါလိမ့်မယ်နားအဖလိုချင်တဲ့ပန်းနိုင်နားအဖလိုချင်တဲ့အရာတွေကြချုံသွားမယ်ပွဲဖြစ်နိုင်တယ်ဒါကြောင့်အဲ့ဒီအတွက်ဒီနှစ်လအတွက်မှာတလာကွဲပေါ့နော်နှစ်လအတွက်မှာကတော့ကျွန်တော်တို့ဟလာအားမွေးပြီးတော့ဟလာလူဟလာချိန်မိတ်ပြီးတော့ဟလာသတင်းပလင်းကိုစုဆောင်ဟလာဒိတ်ကုနုလူဆက်သွဲနှစ်ဆက်ဆက်မျိုးဆက်2000ခုမျိုးဆက်စသဖြင့်ပုံကိုယ်တွေကနေပြီးတော့ဟလာ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်မယ်လက်တွဲပြီးတော့ကျွန်တော်တို့ပြည်ပလည်းကျွန်တော်တန်းနိုင်တော့ကျွန်တော်ဆောင်ရွက်မှာပါအဲ့ဒါကျွန်တော်ဟလာညီချင်းညီလက်ညီနဲ့တနည်းအားဖြင့်ပေါ့လေညီညီညွတ်ညွတ်နဲ့တနည်းအားဖြင့်ဒီနေ့2008ခုနှစ်ဟာတော်အောင်ဆန်းစုကြည်ပြောသလို democracy တွေးဆညီညွတ်ရေးနဲ့အမျိုးသားညီညွတ်ရေးနှစ်ဖြစ်တဲ့အတွက်ကျွန်တော်ညီညွတ်ရေးနဲ့လောက်ကြလို့ရှိရင်ကျွန်တော်ရနိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ။ဟု
တ်ကဲ့
အဲကျွန်တော်တို့ဖြတ်တန်းခဲ့မှုလားရှိတယ်ဒီလိုလူမှအတွေ့အကြုံရှိတယ်ရှိတယ်ဆိုတာကဟိုတောင်1984ခုနှစ်ဖွဲ့စည်းပုံခြေကောင်းဥပဒေမတိုင်ခင်တော့ဆန္ဒခံကွယ်လုပ်ခဲ့တာရှိတယ်လူကြီးတွေသိမိတယ်အဲ့တော့အဲ့ဒီမှာကအဲအမှန်မဲပုံနဲ့အမှားမဲပုံချက်ချီကမဲပုံနဲ့အဲအမှန်မဲပုံနဲ့ပေါ့လေသူတို့အထက်ခိုင်းနေအမှားမဲပုံကိုဟုတ်ကြောင်ထဲမှာပို့ထားပြီးတော့အမှန်မဲပုံကိုအဲလူဝင်ပေါက်မှာထားတယ်ဆိုတော့တရားရည်သူတို့အကုန်လုံးသိပါတယ်ဟောအဲ့တော့ကကြတော့ပြီးတဲ့ခါကျတော့အဲ့လားပြီးတဲ့ခါကျတော့လဲမဲကသူကမဲစာရွက်ကဟောအတူတူပဲဆိုတော့ဟိုထဲကနေပြီးတော့အမှားမဲပုံထဲမှာထည့်လို့ရှိနေပဲအဲ့ဒါကိုဇာကနာနဲ့ဆွဲထုတ်လိုက်ပြီးတော့ဟိုထဲကိုပြောင်းထည့်လိုက်တယ်အဲ့တော့အမှန်ဖြစ်ပါအောင်လုပ်တယ်ဒီလိုမဲခိုးတဲ့နည်းလေးလည်းရှိတယ်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူလူထုကကိုယ်သမိုင်းကိုကိုရေးကြတာဖြစ်တယ်လို့ကြောက်ကိုလက်မခံရင်လက်မခံဘူးဆိုတာကိုအခုနဒေါက်တာလက်ဆွေပြောသလိုအဲဒီကနေပြီးတော့ဆော်ဩလာတဲ့အခါမှာပြောဆိုလာတဲ့အခါမှာညွှန်ကြားလာတဲ့အခါမှာအဲ့ဒီအတိုင်းဒီဥစ္စာပေါ့လေလိုက်လံပြီးတော့ဆော်ဩပြီးတော့တယောက်တယောက်ညှိနှိုင်းပြီးတော့အဲ့ဒါကိုလှုပ်ချင်းအားဖြင့်ဒီကိုဟာဒီသမိုင်းမှာအလားအမားဘက်ကနေမရက်တူအမှန်ကန်ဘက်ကလည်းရက်တည်တယ်ဆိုတာကိုပြနိုင်ဖို့တတိရှိဟိုတတိရှိဖို့လိုတယ်လို့ကျွန်တော်အနေနဲ့ဒါဟိုပြောပြချင်ပါတယ်ကျွန်တော်တို
့ကခုနကဘာလဲဖြစ်ဖြစ်အကယ်၍ဟိုနောက်ဆုံးအချိန်လေးရတဲ့ကသတွေပြီးတော့ကျွန်တော်တို့ကခုနကလိုပြည်သူလူထုတွေဒီနေ့ကတော့အဲ့တော့တက်သားမှုဆိုတဲ့စိတ်တစ်ခုကိုတော့ဖက်ရတယ်။ဖက်ရခုနကပါဆိုကျွန်တော်ရင်းကောက်ဖက်လုပ်ခဲ့မယ်လို့ဆိုရင်ဒီဥစ္စာတော့အဲဆန္ဒပဲတောက်ခံလိမ့်မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကခုနပြက်ပြက်သားသားဆက်ဝက်မယ်ပေးဖို့ဆိုတာကိုလည်းပွက်တယ်ဆိုတာကိုကျွန်တော်ဆက်လိုက်တော့ဒီလူလူကြီးကိုကြောက်လို့ပါလေ။
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရထားတဲ့အချိန်ပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီနေ့စကဝိုင်းကိုဒီမှာပဲကျန်တာပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
နော်ဟုတ်ကဲ့အခုလို့ပါဝင်ပြီးတော့ဆွေးနွေးပေးကြတဲ့အတွက်ကြောင့်အိန္ဒိယနိုင်ငံအခြေစိုက် NCGUB အဝေးရောက်ညွန်မောင်အစိုးရဖွဲ့ဝင်တယောက်ဖြစ်တဲ့ဒီစကိုင်းတိုင်းပလဲမြို့နယ်မဲဆန္ဒနယ်အမှတ်2ကပြည်သူ့လွှတ်တော်ကိုယ်စားဒေါက်တာတင့်ဆွေအမေရိကန်ပြည်ထောင်စုမှရှိကြတဲ့ဒီ AR တိုင်းအင်္ဂပူမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားဦးမြဝင်းနဲ့68မျိုးဆက်ចောင်းသားများအဖွဲ့ပြည်ပခေါင်းဆောင်တယောက်ဖြစ်သူဦးအောင်မြင့်ထွန်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပေးပါသည်။သောတာရှင်ပေါင်းချမ်းမွှေးလန်းကြပါသည်ခင်ဗျာ။